အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအာမီပါ။ BNNY လော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မတီကိုဖျက်သိမ်းပေးဖို့ရခိုင်အမျိုးသားပါတီ ANP ကနေကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ရှမ်းပြည်မြောက်ပိုင်းတန်ရံမြို့နယ်အတွင်းမှာမြမအစိုးရတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တို့တိုက်ပွဲတွေဖြစ်ပွားခဲ့တယ်ဆိုတာနဲ့ကချင်ပြည်နယ်အတွင်းဒီရိုလန်တခြားနဲ့တနိုင်းဒေသအတွင်းမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေလုံခြုံရေးအတွက်စိုးရိမ်စရာရှိလာနေတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်ပေးသွားမှာပါနိုင်ငံတော်အတံပင်ခံယုံကဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မတီကိုဖျက်သိမ်းပေးဖို့ရခိုင်အမျိုးသားပါတီ ANP ကဩဂုတ်လ25ရက်နေ့ကကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်အခုဖွဲ့စည်းလိုက်တဲ့ကော်မရှင်ဟာဌာနေတိုင်းရင်းသားတွေရဲ့မူလအခွင့်အရေးတွေကိုထိခိုက်စေနိုင်တယ်လို့နိုင်ငံအချုပ်အခြာအာဏာကိုလည်းထိခိုက်လာနိုင်ပြီးကော်မရှင်မှာရခိုင်ပြည်နယ်ရဲ့နောက်ခံသမိုင်းနဲ့ဖြစ်တည်မှုကိုနားလည်နိုင်စွမ်းမရှိတဲ့နိုင်ငံသားသား3ဦးပါဝင်တဲ့အတွက်အယုံအကြည်မရှိကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်အဲ့ဒီကော်မရှင်ကိုဩဂုတ်လ24ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနကနိုင်ငံသားသား3ဦးအပါအဝင်မြန်မာနိုင်ငံသား6ဦးနဲ့ဖွဲ့စည်းလိုက်တာဖြစ်ပြီးကော်မရှင်ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဂါနာနိုင်ငံသားကိုဖီအာနန်ကဥက္ကဋ္ဌအဖြစ်တာဝန်ယူမှာဖြစ်ပါတယ်အခုဖွဲ့စည်းလိုက်တဲ့ကော်မရှင်မှာနိုင်ငံသားသား3ဦးပါဝင်နေတဲ့အတွက်တန့်ခံရေးပါတီအနေနဲ့စောင့်ကြည့်ရမယ့်အခြေအနေမှာရှိတယ်လို့ကြေညာချက်ထုတ်ပြန်ထားသလိုတိုင်းရင်းသားပါတီ20ကျော်နဲ့ဖွဲ့စည်းထားတဲ့ညီနောင်တိုင်းရင်းသားများပါတီFederation NBF ကလည်းကြေညာချက်ထုတ်ပြီးကန့်ကွက်ထားပါတယ်
။ရှမ်းပြည်မြောက်ပိုင်းတန်ရံမြို့နယ်တွင်မြန်မာအစိုးရတပ်မတော်အရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်လက်အောက်ခံတပ်ရင်းစုပေါင်းစစ်ကြောင်းကနေမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်စခန်းကိုတိုက်ခိုက်ခဲ့ပါတယ်။ဩဂုတ်လ28ရက်နေ့ကတန်ရံမြို့အခြေစိုက်စစ်ပြုဟာလက်အောက်ခံခြေလင်တပ်ရင်းအမှတ်33နဲ့ပူးပေါင်းတပ်ရင်းတွေကနေမွန်းကောက်ကျေးရွာအုပ်စုရှိ SSPP SSA ရဲ့ကောင်းအကလန်တပ်စခန်းကိုတိုက်ခိုက်ခဲ့တာပါ။နစတီယာစုပင်လုံညီလာခံမှာငင်းချမ်းရဲ့အတွက်ခေါင်းဆောင်တွေတွားရောက်ဆွေးနွေးနေချိန်မပြောမဆိုနဲ့အခုလိုတိုက်ခိုက်ခဲ့တဲ့လုပ်ရက်ကိုနားမလည်ဘူးလို့ရှမ်းပြည်တပ်မတော်ပြောခွင့်ရပုံမူဆိုင်စုကပြောပါတယ်တိုက်ပွဲကြောင့်နှစ်ဖက်အကြရှုံးတွေရှိတယ်လို့ဆိုပေမဲ့တီးခြားတည်ပြချက်တော့မရပါဘူး
မြန်မာအစိုးရတပ်မတော်နဲ့ကချင်လူလတ်ရေးတပ်မတော် KIA ကြားတင်းမာမှုတွေအရှိန်မလျော့သေးပဲတိုက်ပွဲတွေအဆက်မပြတ်ဖြစ်ပွားနေစေဖြစ်ပါတယ်။ဩဂုတ်လကုန်တဲ့အထိ KIA တပ်ရင်း20နဲ့ကချင်ပြည်နယ်ဒီဒိုလမ်းမပေါ်နမတီဘက်ကနေချစ်ထူးစုဘက်ကိုတက်လာတဲ့အစိုးရတပ်မတော်နဲ့နောက်မြရွာဟောင်းအနားမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ချစ်ထူးစုရွှေမော်ဘက်မှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံရဲ့27ရာစုပင်လုံညီလာခံကျင်းပနေချိန်ကာလမြောက်ပိုင်းကချင်ဒေသမှာအစိုးရတပ်နဲ့ KIA ကြားတိုက်ပွဲများဖြစ်ပွားနေတာဖြစ်ပါတယ်
ချင်းပြည်နယ်စီပင်ရွေးကောက်ပွဲကိုစက်တင်ဘာလကုန်ပိုင်းကျရင်ချင်းပြည်နယ်ရဲ့မြို့နယ်အားလုံးမှာတပြိုင်နက်တည်းကျင်းပတော့မှာဖြစ်တယ်လို့သိရပါတယ်မြို့နယ်စီပင်တရားရေးကော်မတီကိုတမြို့မှာ9ဦးစီနေဖွဲ့စည်းမှာဖြစ်ပြီးအဲ့ဒီထဲက4ဦးကိုလူထုကတိုက်ရိုက်မဲပေးရွေးချယ်ပြီးကြံ3ဦးကိုတော့ပြည်နယ်အစိုးရကတိုက်ရိုက်ခန့်အပ်တော့မှာဖြစ်တယ်လို့ပြည်နယ်စီပင်တရားရေးဝန်ကြီးဆလိုင်းအိုက်ဆက်ခင်ကပြောပါတယ်စီပင်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်လို့တဲ့ပုဂ္ဂိုလ်တွေအနေနဲ့မိမိနာမည်ကိုစီရင်တင်သွားရမှာဖြစ်ပြီးအရင်ကလိုမျိုးမျိုးမျိုးဖထွေအုပ်နဲ့စီပင်ဘက်ကရွေးချယ်ပေးတဲ့ပုံစံမျိုးရှိတော့မှာမဟုတ်ဘူးလို့သိရပါတယ်
။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကောင်းမွန်ဒေသအတွင်းမှာဒုဗိုလ်မှူးကြီးစောဆန်းအောင်ဦးစီးတဲ့ DKBA တပ်ဖွဲ့တွေနဲ့ကရင်နယ်ခြားစောင့်တပ် BGF အဖွဲ့တို့အကြားဩဂုတ်လကုန်မှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။ဩဂုတ်လ29ရက်နေ့က DKBA အဖွဲ့ကဗိုလ်မှူးနားမကြားဟာသူတို့ထိမ့်သိမ်းထားတဲ့စင်သမားကနေတက်ဖြတ်ချင်းခံခဲ့ရပြီးအလောင်းကိုလာရောက်ယူစင်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ DKBA ကောင်းဆောင်ဒုဗိုလ်မှူးကြီးစောဆန်းအောင်ကပြောပါတယ်။ဗိုလ်နာမကြားရဲ့အကိုတော်ဆက်သူကိုကရင်နေကြားဆောင်တက်ကနေဖမ်းဆီးသွားရာကနေအစပြုပြီးနေကြားဆောင်တက်တွေရဲ့တိတ်ခုတ်လုပ်ငန်းခွင်ကိုပိတ်ပင်ရာကနေဗိုလ်မှူးနာမကြားဟာ၎င်းဖမ်းဆီးထိမ့်သိမ်းထားတဲ့စင်ထိန်တွေရဲ့လောက်ကြံချင်းခံခဲ့ရတယ်လို့ဒုဗိုလ်မှူးကြီးစောဆန်းအောင်ကပြောပါတယ်။ ဒီလိုဖြစ်ပွားတဲ့တိုက်ပွဲမှာနေ जा ဆောင်တပ် BGF ဘက်ကထိခိုက်မှုရှိတယ်လို့ DKBA ဘက်ကပြောဆိုနေပေမဲ့အတိပြုချက်မရရှိခဲ့ပါဘူး။
ရန်ကုန်မြို့ရှိမူလူမျိုးတွေနိုင်ငံရေးမှပုံမပါဝင်လာနိုင်ဖို့အတွက်တာမွေမြို့နယ်မှာဩဂုတ်လ28ရက်နေ့ကမူမျိုးသားပါတီ NMP ရုံးခွဲကိုဖွင့်လှစ်ပြီးမြို့နယ်လုံးမှုဆောင်အဖွဲ့ကိုရွေးချယ်ခဲ့ပါတယ်။ရန်ကုန်မှာရုံးခွဲဖွင့်လှစ်တာကရန်ကုန်မြို့မှာရှိတဲ့မူလူမျိုးတွေကိုစုစည်းနိုင်ဖို့အတွက်နိုင်ငံရေးမှပါဝင်နိုင်ဖို့ရည်ရွယ်ပြီးဖွင့်တာဖြစ်တဲ့အတွက်ရန်ကုန်မှာရှိတဲ့မူလူမျိုးတွေအားလုံးအဖွဲ့ဝင်ဖြစ်ပူးပေါင်းစေလိုကြောင်းမူမျိုးသားပါတီ MNP ဥက္ကဋ္ဌနိုင်ငွေသိန်းကပြောပါတယ်။တာမွေမြို့နယ် MNP ဥက္ကဋ္ဌနိုင်မြမောင်ဥက္ကဋ္ဌနိုင်တင်ထေအတွင်ရင်မူမင်းဖြေတန်းအပါဝင်မြို့နယ်လုံးမှုဆောင်ဖွဲ့ဝင်15ဦးကိုလည်းရွေးချယ်ခဲ့ကြောင်းသိရပါတယ်။မွန်မျိုးသားပါတီဟာ2015ခုနှစ်ရွေးကောက်ပွဲမှာလွတ်တော်ကိုဆက်လက်300အနိုင်ရရှိခဲ့ပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်အတွင်းဇူလိုင်လကုန်ပိုင်းမိုင်ကြိုင်ရန်အစည်းအဝေးပြီးကြတဲ့တိုက်ပွဲတွေကြောင့်လီဒိုလန်တလျှောက်နဲ့တနိုင်းဒေသအတွင်းတိုက်ပွဲတွေဖြစ်ပွားလာခဲ့ပါတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေအနေနဲ့လုံခြုံရေးအတွက်စိုးရိမ်စရာအနေအထားမှာရှိလာနေတယ်ဆိုတဲ့အခြေအနေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ
်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဦးဆောင်နဲ့27ရာစုပင်လုံညီလာခံကျင်းပနေတယ်ဆိုပေမဲ့ညီလာခံပြီးကချင်ပြည်နယ်တနိုင်းဒေသဘက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားမှာစိုးရိမ်နေတယ်လို့တနိုင်းဒေသခံမျိုးရသူကကချင်ပါလာနဲ့ခုလိုပြောပါတယ်။ဒီစီဝေးကြီးပြည်ရင်ဘလို့ဖြစ်လာမလဲပေါ့နော်။တိုက်ပွဲကြီးကတော့တနိုင်းဟူကောင်းခြိုက်ဝန်းတွေကများအစပြန်ဖြစ်လာမလား။အခုတလောလေးပဲဆက်တိုက်ပြစ်ခတ်မှုတွေတိုက်ပွဲတွေကလည်းဖြစ်ခဲ့တော့အဲ့ဒီလိုမျိုးဆက်ဖြစ်လာမလားလို့စိုးရိမ်နေရတာပေါ့။ကချင်ပါလာနဲ့ပြောဆိုသွားတာပါ။လက်ရှိတနိုင်းဒေသအတွင်းနဲ့ KNA တပ်မဟာဒုတ်နယ်မြေတွေဘက်မှာအစိုးရတပ်မတော်ကနေတိုက်ရင်အားတိုးထက်လာတဲ့ဆိုတဲ့သတင်းတွေပေါ်ထွက်လာတဲ့အတွက် KNA ဘက်ကနေတနိုင်းဒေသအတွင်းကြေးရွာတချို့နဲ့ပရင်းမော်ရွှေမော်တွေမှာအလုလုနေတဲ့သူတွေကိုလုံခြုံရနေရာတွေကိုပြောင်းရွှေ့ဖို့ပြောဆိုသတိပေးမှုတွေရှိခဲ့တယ်လို့တနိုင်းဒေသခံမြူရာကပဲကချင်ပါရာနဲ့အခုလိုဆက်ပြောပါတယ်သူတို့ကဘယ်လိုပြောရမလဲအသင်းတော်ကနေလာပြောတော့ဗောနော်နံပြူရွာမှာရှိနေတဲ့အသင်းတော်ဖရာเจ้าမှလာပြောတာအသက်ကနေပြောတာမျိုးတော့မဟုတ်ဘူးတိုင်ရင်စလေးကပဲလာပြီးအတိပေးပြောတာမျိုးပေါ့သတိပေးတာပါအစိုးရဘက်ကလည်းတိုင်ရင်အားတွေထပ်တိုးတာတွေရှိနေတယ်လေဆိုပြီးကချင်ပါလာနဲ့ပြောဆိုသွားတာပါပြီးခဲ့တဲ့ဩဂုတ်လ30ရက်နေ့ကလည်းတနိုင်းဒေသအတွင်းတိုက်ပွဲငယ်တွေဆက်သက်ဖြစ်ပွားနေတယ်လို့ဒေသခံတွေအတွက်စိုးရိမ်လို့သတိပေးပြောဆိုခဲ့တယ်လို့ KIO ပြည်ချာရေးတာဝန်ခံသူပူမှုကြီးနော်ပူကကချင်ပါတာနဲ့ခုလိုပြောပါတယ်
ကျန်နမတိညံကရံနာရငုံနလာအကောအပေါငုံနိုင
်တိုက်ပွဲကြီးကြီးမားမားဖြစ်လာရင်ခက်ခဲလာနိုင်တဲ့အတွက်အဲ့ဒီဘက်မှာအလုလာလုတ်ကင်စားတောက်နေကြတဲ့ဘီတူလူထုဆိုပေမဲ့ဒေတာခံတွေကြီးပဲမဟုတ်ဘူးအခြားအလုလာလုတ်ကြတဲ့လူတွေကိုရောပေါ့အဲ့ဒီဒေတာတွေကထွက်တွားရင်ကောင်းမယ်ဆိုတာမျိုးအတိပေးတာပါ
ကချင်လွတ်လပ်ရေးသမတော် KIU KIA ဌာနချုပ်ရှိရာလိုင်စာနီးမှာရှိတဲ့ရှေ့တန်းသက်စခန်းတွေပြင်တရုတ်မြန်မာနယ်စပ်တခြား KIA သက်စခန်းတွေကိုအိုကူလာလလယ်ပိုင်းကစပြီးတော့မြန်မာစုရသမတော်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်မှုတွေလည်းရှိခဲ့ပါတယ်ခင်ဗျာ
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဦးဆောင်ကျင်းပမဲ့27ရာစုပင်လုံညီလာခံကိုရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးကနေတက်ရောက်မဲ့အစီအစဉ်ကိုပယ်ဖျက်လိုက်ပါတယ်ဩဂုတ်လခွန်ထွန်းအနေနဲ့ဘာကြောင့်ညီလာခံတက်ရောက်ဖို့ပယ်ဖြတ်ခဲ့ရတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ SNLD ပြောခွင့်ရဆိုင်းလိတ်ကိုဆိုင်းမင်းကနေဆက်သွယ်မေးမြန်းချက်တွေကိုကြားကြားရမှာပါရှင်
အစက SNLD ဥက္ကဋ္ဌခွန်နှုံးအနေနဲ့ဒီ27ရာစုပင်လုံညီလာခံတက်ရောက်ဖို့တည်င်းထွက်ပေါ်လာပြီးခါမှာပဲဘာဖြစ်လို့အစီအစဉ်ဖျက်ပစ်လိုက်တာလဲခင်ဗျအ
ဲကျွန်တော်တို့ဥက္ကဋ္ဌခွန်ထွန်းအနေနဲ့က UNSC ရဲ့အောင်စုတဲ့ရသူ့အနေနဲ့ပါဝင်ဖို့လည်းဟိုအစိုးပြုခံထားတာပေါ့နော်။ဒါနဲ့ငကိုကတည်းကပဲဥပဒေအနေနဲ့ပြောပြတာကပြင်ညာထားတာက all inclusive မဖြစ်ဘူး။တိုင်းသားလက်မဲ့ကန်ခွဲကြီးအကုန်လုံးပါဝင်ခွင့်မရဘူးဆိုလို့ရှိရင်သူ့အနေနဲ့လည်းပဲဆက်ရောက်ပြီးသိနေဖို့လက်မှတ်ထိုးဖို့ဆိုတာတွေမလုပ်နိုင်ဘူးပေါ့နော်။အဲကြောင့်မို့လို့အခု AA လိုဟာမျိုးခုကန့်လိုဟာမျိုး TNLA လိုဟာမျိုးခွဲကြီးသုံးခုကြံခဲ့တယ်ဆိုတဲ့အတွက်ကြောင့်မို့လို့သူ့အနေနဲ့လည်းပဲငကိုပြောထားတဲ့အတိုင်းဒီညီလာခံကိုဆက်ရောက်ဖို့မဖြစ်နိုင်ဘူးဆိုတာကိုပုံပြလေး
တင်ညီလာခံကိုတက်ရောက်ဖို့မဖြစ်နိုင်ဘူးဆိုတာပဲအခြေအနေကြောင့်လဲခင်ဗျာ
အဲ27ရာစုပြည်လုံးညီလာခံဆိုတာကဒီတော်စုငင်းချင်းရေးညီလာခံပေါ့နော်အဲဆွေးနွေးဖို့အတွက်ပါအဲ့တော့ငင်းချင်းဆွေးနွေးမယ်လို့တစ်ဖက်မှာကြေညာထားပြီးတော့မှတစ်ဖက်မှာကျတော့ထိုးစစ်တွေဆင်းနေတယ်ဆိုတာကြီးကအလုံးဝကိုမှအဆက်ဘူးဖြစ်လည်းမဖြစ်တင်ဘူးပေါ့နော
်ဟုတ်ကဲ့အဲ့ဒီတော့ဆရာတို့အနေနဲ့ရောဘယ်လိုဖြစ်စေချင်တာလဲ
အစိုးရအနေနဲ့ကောတက်မတော်အနေနဲ့ပါတကယ်တမ်းငင်းချင်းကိုပြီးဆောက်ချင်တယ်ဆိုလို့ရှိရင်ပို့ပြီးတော့မှသဘောထားကြီးမားဖို့လိုအပ်ပါတယ်အပြောတစ်မျိုးအလုပ်တစ်မျိုးလုပ်နိုင်မယ်ဆိုလို့ရှိရင်ကျွန်တော်အလုံးပြောင်းမှန်းတဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်ပေါ်မှုဘယ်လိုမှသာသာရှာလို့ရမှာမဟုတ်ဘူးဒီလိုငင်းချင်းကြီးပြီးဆောက်နိုင်မှာမဟုတ်ဘူးဒါကြောင့်မို့လို့အဲ့ဒီချိုးချစ်စင်တဲ့ကိစ္စတွေကိုရပ်တန်းကလုံးဝရပ်တဲ့နဲ့
92ရာစုပြည်လုံးညီလာခံကိုဩဂုတ်လ31ရက်နေ့ကနေစက်တင်ဘာလ4ရက်နေ့ထိကျင်းပမှာဖြစ်ပါတယ်။အဲ့ဒီညီလာခံကိုတက်ရောက်လို့ရင်တိုင်းနဲ့ကင်လန်းစင်ကိုဆွံ့လို့ရမယ်ဆိုတဲ့ထုတ်ပြန်ကြေညာရမယ်ဆိုတဲ့အချက်ကိုတိုင်းဒါလက်နဲ့ကင်တပ်ဖွဲ့ဒုံဖွဲ့ဖြစ်တဲ့ကိုကန်တပ်ဖွဲ့အမိရ MNDAA ရခိုင်တပ်မတော် AA နဲ့တအောင်ပလောင် TNL တို့ကလက်မခံတဲ့အတွက်၎င်းတို့တပ်ဖွဲ့တွေကတက်ရောက်နိုင်ခြင်းမရှိတာဖြစ်ပါတယ်။
တဲ့ချင်းချုပ်ကိုနားဆင်ကြရမှာပ
ါနိုင်ငံတော်အတိုင်ပင်ခံယုံကဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မတီကိုဖျက်သိမ်းပေးဖို့ရခိုင်အမျိုးသားပါတီ ANP ကနေကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ
်တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီလာ
ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြကြရတာပါ